ခွာခြားမှုနဲ့လူမှုအကျပ်သည်များသိရှိနိုးကြားရေးလှုပ်ရှားမှုပေါ်ဆန့်ကျင်လာကြမှာကိုမာတင်ဒူလာကင်းနဲ့မှာသူ့ရဲ့အငယ်ဆုံးသမီးကသတိပေးလိုက်ပါတယ်။လူခွေရင်နဲ့လူမဲခွေရင်လှုပ်ရှားမှုဒေါက်တာမာတင်လူသားကင်းနဲ့ဟာတပရတ်စ်ချန်တစ်စာချိန်ဆိုတဲ့နေ့နဲ့တိုက်ဆိုင်နေပြီးအတန်တာမြို့မှာတနင်္လာနေ့ကကျင်းပခဲ့တာပါ။လူ80ပါတဲ့ဓမ္မတေးခီတာအဖွဲ့နဲ့ဒေါက်တာမာတင်ဒူလာကင်းရဲ့အခမ်းအနားကိုဖွင့်ခဲ့ပြီးစင်မြင့်ရှိမှာတရားမျှတမှုလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆိုတဲ့စာတွေကိုလူခွန်ယောက်ကကင်မြောက်ထားကြပါတယ်။လူကြားတယ်ဆိုတာဖိနှိပ်မှုကိုသိမြင်ပြီးတရားမျှတမှုအတွက်ခရီးကဝေပြုထားတာဖြစ်တယ်လို့ဘာတီလူလာကင်းရဲ့အငယ်ဆုံးသမီးဘာရစ်ကင်းကပြောကြပါတယ်။သူတို့ရဲ့လှလခွင့်တွေကိုထိပါနိုင်တော့ကိုပြောလိုက်တဲ့အခါမှာတော့ပရိသတ်ကမတ်တက်ရိုက်လိုက်ကြပြီးငါတို့နောက်ပြန်မသွားဘူးလို့တမ်းကြိုင်ကြွေးကြော်လိုက်ကြပါတယ်။ဘသူပဲဖြစ်ဖြစ်မဲ60ရာခိုင်နှုန်းရတာနဲ့တရားမျှတမှုကိုချိုးဖောက်ဖို့လုပ်ပိုင်ဝင်ရတာဘယ်တော့မှမရှိခဲ့ပါဘူးလို့လည်းအခမ်းအနားမှာစကားပြောကြသူ Bishop William Barber II ကလည်းပြောပါတယ်။ခုလိုအဓိကနေကြီးနှစ်နှစ်တိုက်ဆိုင်တာအနည်း40အတွင်းဒါတတိယကြိမ်ဖြစ်ပါတယ်။